ျွန်တော်ရဲ့အသက်စကားအစီအစဉ်ကိုနားဆင်နေကြတော့ဓမ္မမိတ်ဆွေများကယေရှုဟာ၃ပါးတစုဖခင်သခင်မှတားတော်ဖခင်ဖြစ်တယ်ဆိုတာဘယ်လိုလဲနားမလည်နိုင်ဘူးဖခင်၃စုဆိုရင်ကောမဖြစ်နိုင်ဘူးလား၃ပါးတစုဖခင်သခင်ဆိုတာဖြစ်နိုင်ပါမလားစသဖြင့်မိလာကြပါတယ်တောတာရှင်ဓမ္မမိတ်ဆွေများရဲ့မိဂုံးများကိုပြန်လည်ဖြေကြားတဲ့အနေနဲ့၃ပါးတစုဖခင်သခင်အကြောင်းကိုအတူတူကျွန်တော်ဝင်ကားပါမယ်ဖခင်သခင်ထာဝရဖခင်ဟာ၃ပါးတစုဖခင်သခင်ဖြစ်တယ်ဆိုတာကျွန်တော်ရဲ့ထင်မြင်ယူဆချက်မဟုတ်ပါဘူး။ကျမ်းတဲ့ပုဂ္ဂိုလ်များရဲ့ထင်မြင်ယူဆချက်လည်းမဟုတ်ပါဘူး။ဓမ္မဟောင်းကျမ်းနဲ့ဓမ္မသစ်ကျမ်းတည်းဟူသောဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့သွန်သင်ချက်ဖြစ်ပါတယ်။တမန်ကျမ်းစာဟာဖခင်သခင်ကိုရော်တိုင်းရွေးချယ်တော်မူသောလူအယောက်ပေါင်း40တို့ကတန်ရှင်သောဝိညာဉ်တော်ဖခင်ရဲ့သွန်သင်လမ်းပြတော်မူသည့်အတိုင်းဖခင်သခင်စကားတော်ကိုရေးသားခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့ထင်မြင်ယူဆချက်နဲ့မျှော်မြင်ချက်တွေကိုရေးထားတာမဟုတ်ဘူး။တမန်ကျမ်းစာရဲ့မူရင်းကလောင်ရှင်ဟာဖခင်သခင်ကိုယ်တော်တိုင်ဖြစ်တော်မူပါတယ်။အခုကျွန်တော်တို့သုံးနေတဲ့မြန်မာလိုရေးထားတဲ့တမန်ကျမ်းစာဟာနှစ်ချင်းသာသနာပြုစရာဆရာယုဒသင်ကမူရင်းဟေဘရုဘာသာနဲ့ဂရိဘာသာကနေလွန်ခဲ့သောနှစ်ပေါင်း180တုန်းကမြန်မာလိုပြန်ဆိုထားတာဖြစ်ပါတယ်။ပင်လယ်သေးမှာတွေ့ရှိရတဲ့မူရင်းကျမ်းလိပ်များကကျွန်တော်တို့အခုသုံးနေတဲ့တမန်ကျမ်းစာဟာဖခင်သခင်စကားတော်အမှန်ပင်ဖြစ်ကြောင်းထင်ရှားစေပါတယ်။ဓမ္မဟောင်းကျမ်းထဲကမိမိအကြောင်းဖခင်ခင်ဖော်ပြတော်မူချက်ကိုကြည့်ကြပါစို့။ကပောက်ကျမ်းအခိုင်၁အခန်းငယ်26မှာဖခင်သခင်ကငါတို့ပုံတရံနဲ့တဏီတတရံဒီလူကိုဖန်ဆင်းကြစို့လို့မိန့်တော်မူပါတယ်။ငါတို့ဆိုတဲ့အတုံးနှုံးဟာအ ਨੇ ကိန်းမဟုတ်ဘူးအများကိန်းဖြစ်တယ်။အာရာနဲ့အင်းဝကဖယားခင်ပြည့်ညတ်တော်ကိုချိုးဖောက်ပြီးအပြစ်လောက်ခဲ့ကြပြီးနောက်သူတို့ကိုရည်ညွှန်းပြီးဖယားခင်ကအခုလိုမိန့်တော်မူပါတယ်။ကပောက်ကျမ်းအခိုင်၃အခန်းငယ်22မှာထာဝရအရှင်ဖယားခင်ကလည်းလူသည်ငါတို့တွင်တပါးပါးကဲ့သို့ဖြစ်၍ကောင်းမကောင်းကိုတိတတ်၏ငါတို့တွင်တပါးပါးကဲ့သို့ဖြစ်၍ဆိုတာဖခင်သခင်ကမိမိကိုယ်ကိုရည်ညွှန်းတော်မူခြင်းဖြစ်ပါတယ်ငါတို့တွင်တပါးပါးကဲ့သို့လို့မိမိကိုယ်ကိုဖခင်သခင်ရည်ညွှန်းတော်မူသောကြောင့်တဆူတီးသောဖခင်သခင်ဟာပုပ်ကိုတပါးတည်းသာမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိရပါတယ်ကပောက်ကျမ်းအခိုင်၁၁အခန်းငယ်9မှာလဲဖခင်သခင်ကအခုလိုမိန့်တော်မူပါတယ်လာကြစဉ်သက်ကြကုန်ဟန်သူတို့သည်အချင်းချင်းနားမလည်စေခြင်းငှာသူတို့စကားကိုရှုပ်ထွေးကြကုန်ဟန်ဟုမိန့်တော်မူ၏ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်တွေမှာဖခင်သခင်ကမိမိကိုယ်ကိုရည်ညွှန်းပြောဆိုတော်မူရာမှာအများကြီးကိုသုံးတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်သို့တော့ပုပ်ကိုဘယ်နှပါးပါဝင်တယ်အဲ့ဒီပုပ်ကိုကဘယ်သူတွေလဲဆိုတာကိုတော့ပေါ်ပြတော်မူခြင်းမရှိဘူးအခုကျွန်တော်ဖတ်ပြမယ့်အကျမ်းချက်တွေမှာကျွန်တော်တို့တွေ့ရမှာဖြစ်တယ်။ကပောက်ကျမ်းအခိုင်၁မှာဖော်ပြထားတဲ့ဖန်ဆင်းခြင်းအမှုကိုကျွန်တော်တို့ကြည့်မယ်ဆိုရင်တန်ရှင်သောဝိညာဉ်တော်ဖခင်ဟာ၃ပါးတစုဖခင်သခင်မှပုပ်ကိုတပါးဖြစ်တော်မူကြောင်းအခန်းငယ်၁ကနေနှစ်ကြားမှာအခုလိုအတိအလင်းဖော်ပြထားပါတယ်။အစဦး၌ဖခင်သခင်သည်ကောင်းကင်နှင့်မိကြီးကိုဖန်ဆင်းတော်မူ၏။မိကြီးသည်အစင်းတရံမရှိလွတ်လပ်လဟာဖြစ်၏။နဲ့နဲ့ရအရက်ကိုမှောင်မိုက်ဖုံးလွှမ်း၍ဖခင်သခင်ဤဝိညာဉ်တော်သည်ရေမျက်နှာပြင်ပေါ်မှလှုပ်ရှားတော်မူ၏ဟေရှာယအခိုင်၄၈အခန်းငယ်၁၆မှာတဆူတီးသောဖခင်သခင်ဟာပုပ်ကို၃ပါးဖြစ်ကြောင်းလူစားတရားဖြင့်ကြွလာတော်မူမဲ့တားတော်ဖခင်ကအခုလိုအတိအလင်းမိန့်တော်မူပါれအရှင်ထာဝရဖခင်နှင့်ဝိညာဉ်တော်သည်ငါ့ကိုစေလွတ်တော်မူ၏ဟေရှာယအခိုင်၆၁အခန်းငယ်၁မှာလဲတဆူတီးသောဖခင်မှာပါဝင်သောပုပ်ကို၃ပါးကိုဖော်ပြထားပြီးတပါးစီဟာတီးခြားပုပ်ကိုများဖြစ်ကြောင်းအခုလိုအတိအလင်းဖော်ပြထားပါတယ်။ထာဝရဘုရား၏ဝိညာဉ်တော်သည်ငါ့အပေါ်မှာတည်တော်မူ၏။အကြောင်းမူကားစင်ရသားတို့အားဝမ်းမြောက်စရာတည်င်းကိုကြားပြောစေခြင်းဟာငါ့ကိုဗိတ်သိက်ပေးတော်မူပြီလို့တွေ့ရပါတယ်။ငါကိုဗိတ်သိက်တော်မူပြီလို့မိန့်တော်မူသောသူဟာတားတော်ဖခင်ဖြစ်တော်မူပြီးအပြစ်ရှိသောလူတို့ကိုအပြစ်ငရဲမိအိုင်ကနေရွေးနှုတ်ကယ်တင်ဖို့ရန်လူစားတိအားဖြင့်မိမိကြွလာမဲ့အကြောင်းကို ပရောဖက်ဟေရှာယအားဖြင့်ကြိုတင်မိန့်တော်မူခြင်းဖြစ်ပါတယ်။တားတော်ဘုရားရဲ့ပြောပြတော်မူချက်အရ၃ပါးတစုဘုရားသခင်မှာပါဝင်သောပုဂ္ဂိုလ်များမှာတားတော်ကိုဆေလွတ်တော်မူသောခမဲတော်ဆေလွတ်ခြင်းကိုခံရသောတားတော်တားတော်အပေါ်မှာတည်တော်မူသောဝိညာဉ်တော်တို့ဖြစ်ကြပါတယ်။ယေရှုဟာလွန်ခဲ့သောအနှစ်2000ကျော်လုံးကဒီလောကမှာလူစားတိအဖျင်ကြွလာတော်မူပြီးနာဇရက်မြို့မှာရှိတဲ့ဗိမာန်တော်မှာအဲ့ဒီဟေရှာယကျမ်းကိုလူတို့ရှေ့မှာဖတ်တော်မူပြီးနောက်ယနေ့ပင်ဤကျမ်းစာချက်သည်သင်တို့ကြားသည့်အတိုင်းပြည့်စုံလေပြီဟုမိန့်တော်မူ၏လို့လုကာအခိုင်းလေးအခန်းငယ်27မှာကျွန်တော်တို့တွေ့ရပါတယ်ဓမ္မသစ်ကျမ်းထဲမှာပူပြီးပြည့်စုံတဲ့သုံးပါးတစုဘုရားခင်အကြောင်းကိုကျွန်တော်တို့တွေ့နိုင်ပါတယ်ဓမ္မသစ်ကျမ်းရဲ့အစပိုင်းကိုကျွန်တော်တို့ကြည့်မယ်ဆိုရင်ဒီလောကမှာလူစားတိအဖျင်သားတော်ယေရှုကြွလာတော်မူခြင်းအကြောင်းကိုကျွန်တော်တို့တွေ့နိုင်ပါတယ်။လူစားတိအဖျင်ကြွလာတော်မူသောဘုရားခင်သားတော်ယေရှုက၃ပါးတစုဘုရားခင်အကြောင်းကိုထင်ရှားစွာတွင်တင်ပြသတော်မူပါတယ်။အပြုကညာမာရိဝန်းထဲမှာလူစားတိအဖျင်ကိုယေရှုခံယူတော်မူခြင်းမှာတဆူတီးသောဘုရားခင်မှပုဂ္ဂိုလ်၃ပါးရဲ့ပါဝင်မှုကိုကျွန်တော်တို့တွေ့ရပါတယ်။တန်ရှင်သောဝိညာဉ်တော်ဘုရားဟာအပြူကညာမာရိအပေါ်မှာတက်ရောက်တော်မူပြီးခမဲတော်ဘုရားရဲ့တကိုးတော်ဟာမာရိကိုလွှမ်းခြုံခဲ့ကြောင်းထို့အကြောင်းကြောင့်မာရိဖွားမြင်မဲ့ယေရှုဟာတန့်ရှင်းသောသားဘုရားခင်သားတော်ဟုခေါ်ဝေါ်ခြင်းခံရတယ်ယောဒန်မြစ်မှာယေရှုဗက်တိဇံခံတော်မူချိန်မှာလဲတဆူတီးသောဘုရားသခင်မှပုပ်ကိုသုံးပါးကိုကျွန်တော်တို့တွေ့ရပါတယ်မဿဲအခိုင်3အခန်းငယ်16မှ18ကျမ်းမှာအခုလိုဖော်ပြထားပါတယ်ကောင်းကင်ဖွင့်လှစ်သဖြင့်ဘုရားသခင်၏ဝိညာဉ်တော်သည်ဂျိုးငှက်ကဲ့သို့ဆင်းသက်၍ကိုတော်အပေါ်၌နားတော်မူသည်ကိုမြင်ရ၍ခမဲတော်ဘုရားကကောင်းကင်ဘုံကနေအခုလိုမိန့်တော်မူပါれဤသူကငါနှစ်သက်မြတ်နိုးရာငါ၏ချစ်သားပေသည်ဟုကောင်းကင်ကအတန်တော်ဖြစ်လေ၏တဆူတီးသောဘုရားခင်မှပုပ်ကိုသုံးပါးတို့ဟာတိကျပုပ်ကိုများဖြစ်ကြသည်သမကတစ်ချိန်တည်းမှာပုပ်ကိုတပတ်စီရဲ့တိချာလှောက်ဆောင်ချက်တွေကိုလည်းကျွန်တော်တို့တွေ့ရပါတယ်။ကောင်းကင်ဘုံကနေစကားပြောတော်မူသောခမဲတော်ဖရာဗတ္တဇံကိုခံတော်မူသောတားတော်ဖရာတားတော်ယေရှုအပေါ်မှာနားတော်မူပြီးအမှုတော်မြတ်အတွက်တားတော်ကိုအားပေးဖို့ကောင်းကင်ကနေဆင်းသက်တော်မူသောတန့်ရှင်းသောဝိညာဉ်တော်ဖရာကိုကျွန်တော်တို့တွေ့ရပါတယ်။ကောင်းကင်နိုင်ငံတော်ကိုယေရှုပြန်ပြီးတက်ကြွသွားတော်မူမည်။လူမျိုးတကာတို့ကိုတပည့်တော်ဖြစ်စေပြီးခမဲတော်တားတော်နဲ့တန့်ရှင်းသောဝိညာဉ်တော်ဤနာမ၌ဗတ္တဇံကိုပေးကြလောလို့တပည့်တော်တို့ကိုယေရှုမိန့်တော်မူပါတယ်။တားတော်ယေရှုဘုရားကခမဲတော်တားတော်နဲ့တန့်ရှင်းသောဝိညာဉ်တော်ဘုရားဟာ၃ပါးတစုဘုရားသခင်မှပုပ်ကို၃ပါးဘုရားသာတိတော်ညီတူညီမျှတလုံးတဝတိဖြစ်တော်မူသော၃ပါးတစုဘုရားသခင်ဖြစ်တော်မူကြောင်းကျွန်တော်တို့ကိုပြောပြတော်မူပါတယ်။အဲ့ဒါဘလို့ပြစ်နိုင်တယ်လဲလို့မိတ်ဆွေထပ်မဲရင်အဲ့ဒါမိမိအကြောင်းဘုရားသခင်ကိုတော်ရံရဲ့ပေါ်ပြတော်မူချက်ဖြစ်ပါတယ်ဘုရားသခင်ဇာတိသဘောတဘာဝဟာလူတို့ရဲ့ညံမမှီနိုင်သောအလွန်နဲ့နဲ့တိမ်မွေ့သောအရာဖြစ်ပါတယ်သို့တော့ကျွန်တော်တို့သိတဲ့သိအပ်သောဘုရားသခင်အကြောင်းကိုဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဘုရားသခင်ကိုတော်ရံကကျွန်တော်တို့ကိုပြောပြတော်မူသောကြောင့်ဘုရားသခင်ဟာ၃ပါးတစုဘုရားသခင်ဖြစ်တော်မူတယ်။ဘုရားသခင်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းပစ်တည်စေတော်မူသောဘုရားအပြစ်ရှိသောလူတို့ကိုကယ်တင်တော်မူသောဘုရားဖြစ်တော်မူကြောင်းဘုရားသခင်ဟာတဆူတီးသောဘုရားပုပ်ကို၃ပါးဖြစ်တော်မူကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာအားဖြင့်ကျွန်တော်တို့သိနိုင်ပါတယ်။တရားဟောရာကျမ်းအခန်း6အခန်းငယ်လေး"အိုဤသီလအမျိုးနားထောင်လော့ငါတို့ဤဘုရားသခင်ထာဝရဘုရားသည်တဆူတီးသောထာဝရဘုရားဖြစ်တော်မူ၏တဆူတီးသောဘုရားသခင်ထာဝရဘုရားကမိမိမှတပါအခြားသောဘုရားသခင်ဘယ်တုန်းကမှမရှိကြောင်းနဲ့နောင်လဲရှိမှာမဟုတ်ကြောင်းဟေရှာယအခိုင်၄၃အခန်းငယ်၁၀မှာအခုလိုအတိအလင်းမိန့်တော်မူပါれငါရှိမှဖန်ဆင်းရာတွေကအဘယ်ဘုရားသခင်မျှမဖြစ်ငါနောက်မှလည်းအဘယ်ဘုရားသခင်မျှမရှိရာတဆူတီးသောဘုရားခင်ဖြစ်တော်မူသောခမဲတော်တားတော်နဲ့တန့်ရှင်းသောဝိညာဉ်တော်ဟာဘယ်တော့မှရှိခဲ့တာလဲဘုရားသခင်ကိုတော်တိုင်ကအခန်းငယ်73မှာအခုလိုမိန့်တော်မူပါတယ်နေရက်ကာလမဖြစ်မီ ငါသည်ဖယားဖြစ်၏နေ့ရက်ကာလမဖြစ်မီဆိုတာကဘာမတီမရှိမီအချိန်ကာလကိုဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီတော့တဆူဒီသောဖယားခင်ဟာကဘာမတီမရှိမီသာရကာလကလေးကတီရှိတော်မူသောဖယားကဘာမီကြီးနဲ့တကွခတ်သိမ်းသောအရာနေ့ရက်လနှစ်နွေမိုးဆောင်စတဲ့အချိန်ကာလကိုဖန်ဆင်းပစ်တည်စေတော်မူသောဘုရားဖြစ်တော်မူကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။အပြစ်ရှိသောလူတို့ကိုအပြစ်ငရဲကနေကယ်တင်တော်မူခြင်းအမှုမှာလည်းသုံးပါးတစုဘုရားသခင်ဖြစ်တော်မူသောခမဲတော်တားတော်နဲ့တန့်ရှင်းသောဝိညာဉ်တော်ကတလုံးတဝတည်းပါဝင်လှုပ်ဆောင်တော်မူကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ခမဲတော်ဘုရားကအပြစ်ရှိသောလူတို့ကိုသားတော်ယေရှုခရစ်အားဖြင့်ကယ်တင်ဖို့ယံကဘာမတိမရှိမီကလေးကကြံစီတော်မူပြီးသားတော်ယေရှုဖုရားကလွန်ခဲ့သောအနှစ်2000ကျော်တုန်းကဒီလောကမှာလူစားတိအားဖြင့်ကြွလာတော်မူပြီးအပြစ်ရှိသောလူတို့ရဲ့ကိုယ်စားလဝကတိုင်မှာအသိခံတော်မူခြင်းဖြင့်အပြစ်ရှိသောလူတို့အတွက်ကယ်တင်ခြင်းအမှုကိုပြည့်စုံစေတော်မူပါတယ်တန်ရှင်သောဝိညာဉ်တော်ဖရားကလူတို့ရဲ့အပြစ်ကိုဖော်ပြတော်မူပြီးယေရှုခရစ်တော်ကိုယုံကြည်သောသူတို့ကိုဒုတိယမွေးခြင်းကိုပေးတော်မူပြီးအသက်ပြုပြင်တော်မူပါれ။ယုံကြည်သူတို့ကိုဖရားသခင်အပိုင်ဖြစ်တော်မူကြောင်းတစိတ်ခတ်တော်မူပြီးယုံကြည်သူတို့ရဲ့အထက်မှကိမ့်ဝတ်တော်မူပါれ။ယုံကြည်သူတို့ကိုဝိညာဉ်စုကျေးဇူးများကိုပေးတော်မူပြီးဖရားသခင်အလိုတော်နဲ့အညီအသက်ရှင်နိုင်ဖို့ယုံကြည်သူတို့ကိုလမ်းပြကူညီမဆတော်မူပါれ။ဖရားစစ်ဖရားမှန်အပြစ်ရှိသောလူတို့ကိုအပြစ်ငရဲကနေကယ်တင်ပြီးအိုနာတေခြင်းနဲ့ကင်းဝေးရာသာဝရကောင်းကင်နိုင်ငံတော်ကိုပို့ဆောင်နိုင်မဲ့ဖခင်ကိုရှာနေတယ်ဆိုရင်အခုကျွန်တော်ဝင်ကနေတဲ့တဆူဒီသောဖခင်သခင်ဟာသင်ကိုကယ်တင်နိုင်သောဖခင်ဖြစ်တော်မူပါတယ်။တားတော်ယေရှုခရစ်အားဖြင့်သင်ရဲ့အပြစ်အလုံးကိုလက်ဝါးကတိုင်မှာဖြေရှင်းပေးတော်မူပါတယ်။သင်ကျိုးလွန်သောအပြစ်လိုက်မိခဲ့သောလမ်းမတွေဟာဖခင်သခင်ကိုစော်ကားပစ်မှားခြင်းဖြစ်ကြောင်းကိုအပြစ်ကိုမင်ပြီးနောင်တနှလုံးသားနဲ့အပြစ်ဝင်ချတောင်းပန်ပြီးဖခင်ခင်သားတော်ယေရှုခရစ်ကိုကယ်တင်ရှင်အဖြစ်သင်ရဲ့နှလုံးသားထဲမှာခေါ်ဖိတ်လက်ခံရင်ဂတိတော်အတိုင်းသင်ကိုကယ်တင်တော်မူမှာဖြစ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်ခင်ကောင်းချီးပေးပါစေ။